This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter 17.79 megahertz at 8:30 a.m. and 25 meter 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။မြို့သားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆင်ကြပါစို့။အခုချိန်ကစပြီး Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီး
ရေဒီယိုအန်ယူဂျီကိုနားတော်တာဆင်နေကြတဲ့ပရိသတ်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပြီးဆရာနာရှင်ပြီးတော့ကနေကင်ဝေးပြီးကိုစိတ်နှပြချမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်ရှင်။မင်္ဂလာမနက်ခင်ပါရှင်။ဒီကနေ့2025ခုနှစ်စက်တင်ဘာလ4ရက်နေ့မနက်ခင်ရေဒီယိုအန်ယူဂျီအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါရမယ်။ပထမဆုံးအနေနဲ့ Radio NUG စီးရီးသတင်းကောင်းထုတ်ချက်ကိုမျိုးဦးနိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါလိမ့်ရှင်
။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်အောက်တိုဘာလ4ရက်မနက်ပိုင်း Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရခင်ဗျာ။ကျွန်တော်ကတော့မျိုးဦးနိုင်ပါ။အခုပထမဆုံးတစ်ပုဒ်အနေနဲ့ကဏီမျိုးနယ်တမင်ချန်ကျေးရွာကိုစစ်ကော်မရှင်လေကြောင်းတိုက်ခိုက်ပြည်သူတအူးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။စတေမာလာ3ရက်နေ့မွန်းလွဲ 7:45 မိနစ်ခန့်မှာကဏီမြို့နယ်တမင်ချန်ကျေးရွာကိုစစ်ကော်မရှင်ရဲ့လေယာဉ်ဖြင့်ဘုံးနှစ်ကြိမ်ကျေးချတိုက်ခိုက်ခဲ့ရာကိုစော်မင်းရဲ့သားအကြီးဖြစ်သူဘုံစားထိမှန်ကသေဆုံးခဲ့ကြောင်းဒေသသတင်းများအရသိရပါသည်။ဒါအပြင်နွားရကောင်ထိခိုက်ခဲ့ပြီးတော့ဒဏ်ရာရသူများနဲ့နေအိမ်ပျက်စီးမှုအသေးစိတ်အချက်အလက်များကိုစီစစ်နေဆဲဖြစ်တယ်လို့သိရပါသည်။အခုလ31ရက်နေ့ကလည်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အဆိုပါကျေးရွာမှာအမျိုးသမီးတဦးသေဆုံးခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ခလဲလီထူခရိုင်မှာစစ်ကော်မရှင်ရဲ့လက်နက်ကြီးနဲ့ဒရုန်းတိုက်ခိုက်မှုတွေကြောင့်အရက်သား9ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကရင်အမျိုးသားအစည်းအရုံးကော်တူးလီအုပ်ချုပ်နယ်မြေခလဲလီထူခရိုင်လေတူမြို့နယ်နဲ့မူးမြို့နယ်မှာစစ်ကော်မရှင်ကလက်နက်ကြီးဒရုန်းများဖြင့်အရက်သားပြည်သူများကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာကြောင့်ပြည်သူ9ဦးဒဏ်ရာရခဲ့တယ်လို့ KNU ကထုတ်ပြန်ထားပါရယ်။ဩဂုတ်31ရက်နေ့မနက်09:20အချိန်မှာခမာယ339ရွှေဝါတရင်ကဟာဝဇာ၅လုံးဖြင့်ပစ်ခတ်ခဲ့ရာရေလဲအနောက်ဘက်ကံကျေးရွာတဲ့ကြားရောက်ပောက်ကွဲခဲ့တယ်လို့ဆိုပါရယ်ဘုံဒီကြားရောက်ပောက်ကွဲမှုအတွင်းဒေါ်မေမြင့်ရှင်82နှစ်ဒေါ်စမ်းမြင့်85နှစ်ဒေါ်ဝတ်မုံ46နှစ်ဒေါ်တင်65နှစ်ဒေါ်ကြည်မြင့်68နှစ်မတင်သိမြိုင်22နှစ်နဲ့ကိုကျော်သက်42တို့ထိခိုက်တံရရရှိခဲ့ပြီးတော့ဒေါ်မေမြင့်ရှင်ရဲ့နေအိမ်တလုံးထိမှန်ပျက်စီးခဲ့တယ်လို့သိရပါတယ်။အလားတူလေတို့မြို့နယ်မှာလည်းဩဂုတ်30ရက်နေ့ကကြိတ်ကွင်းကြီးရွာကိုညနေ 4:28 မိနစ်နဲ့၄နာရီခွဲအချိန်မှာခလာယာ264တရင်ကကြောက်တကားကနေဒရုန်းဖြင့်ဘုံကျဲတိုက်ခိုက်ခဲ့ပြီးတော့ညနေ 6:38 မိနစ်အချိန်မှာဟာဝဇာလက်နက်ကြီးတလုံးထပ်မံပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုများအတွင်ကြိတ်ကွင်းကြီးရွာမှစောစောလိုင်ဝင်ဦးမောင်မောင်ဆိုးနဲ့စောခီလာတို့ရဲ့နေအိမ်သုံးလုံးထိမှန်ပျက်စီးခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးတော့တီဘောမြို့မှာစစ်ကော်မရှင်ရဲ့လေကြောင်းဘုံကျဲတိုက်ခိုက်မှုကြောင့်အမျိုးသားတအူးထိခိုက်ဒဏ်ရာရတဲ့တရင်ကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်း TNL ထိန်းချုပ်နယ်မြေတီဘောမြို့နယ်ဘောချူကျေးရွာကိုစစ်ကော်မရှင်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အမျိုးသားတအူးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ PSLF TNL ကထုတ်ပြန်ထားပါတယ်။စက်တင်ဘာလ3ရက်နေ့နေ့လယ် 7:38 မိနစ်အချိန်မှာစစ်ကော်မရှင်တပ်ကဘောချူကျေးရွာကိုပေါင်250ဘုံသုံးလုံးလာရောက်ကျေးချတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ဘုံကျဲတိုက်ခိုက်မှုအတွင်အသက်45နှစ်အရွယ်ဦးမောင်စောခေါ်ဦးမြင့်စောစုသူဘုံစားထိမှန်ဒဏ်ရာရခဲ့ပြီးတော့နေအိမ်သုံးလုံးထိမှန်ပျက်စီးခဲ့တယ်လို့သိရပါတယ်။ပြီးခဲ့တဲ့ဩဂုတ်16ရက်နေ့ကလည်းတီဘောမြို့အနောက်ရက်ွက်နဲ့တောင်ကြီးရက်ွက်တို့ကိုစစ်ကော်မရှင်ကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ပြည်သူ3ဦးထိခိုက်ဒဏ်ရာရခဲ့ပြီးတော့နေအိမ်9လုံးပျက်စီးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့စေတော်ကြီးတအားပီးဆက်ယုံကိုစစ်ကော်မရှင်ကဝိုင်းတွင်းနဲ့ဆူဆိုက်ဒရုန်းများဖြင့်အကြောင်းမဲ့တိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ မန္တလေးတိုင်းမေဒီယာမြို့နယ်စေတော်ကြီးတပ်အားပြီးစစ်ရုံကိုစစ်ကော်မရှင်တပ်ကဝိုင်းတွဲလေယာဉ်နဲ့ဆူဆိုက်ဒရုန်းများဖြင့်အကြောင်းမဲ့လေကြောင်းတိုက်ခိုက်ခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကထုတ်ပြန်ထားပါတယ်။စက်တင်ဘာလ3ရက်နေ့နေ့လယ်2နာရီခန့်မှာစေတော်ကြီးတပ်အားပြီးစစ်ရုံကိုဝိုင်းတွဲဖြင့်ပုံအလုံးရေ50ခန့်ကျဲချခဲ့ပြီးတော့ဆူဆိုက်ဒရုန်းများဖြင့်လည်းအကြောင်းမဲ့တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။တိုက်ခိုက်မှုအတွင်းစေတော်ကြီးတပ်မှန်အနီးတစ်ဝိုက်ကိုကြားရောက်ပေါက်ကွဲခဲ့ပြီးတော့ဘုံသည့်အချို့ဟာတပ်အားပြီးစစ်ရုံတွေကြားရောက်ပေါက်ကွဲခဲ့ကထရန်စဖော်မာ3လုံးပျက်စီးဆုံးရှုံးခဲ့တယ်လို့သိရပါတယ်။စေတော်ကြီးတအားပြီးစက်ယုံဟာပသိမ်ကြီးမြို့နယ်မရေယာမြို့နယ်စင်ကူးမြို့နယ်နဲ့တပိတ်ချင်းမြို့နယ်တို့အတွက်လျှက်စစ်မီရရှိရန်အဓိကကြတဲ့တအားပြီးစက်ယုံတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ဖားဆောင်အခြေဆိုင်ခလာရ134တက်ရင်ကိုတိမ့်ပိုက်တဲ့မှတ်တမ်းရုပ်သံ KNDF ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ကရင်ပြည်နယ်ဖားဆောင်မြို့အခြေဆိုင်စစ်ကောင်စီရဲ့ခလာရ134တက်ရင်ကိုတိုက်ခိုက်တိမ့်ပိုက်ခဲ့တဲ့မှတ်တမ်းရုပ်သံကိုကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDF ကစက်တင်ဘာလ3ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ခလာရ134တက်ရင်ကိုကရင်ပြည်တပ်ပေါင်းစုံမှဇွန်လ25ရက်နေ့မှာစတင်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတော့ဇွန်လ30ရက်နေ့မှာအပိသက်တိမ့်ပိုက်နိုင်ခဲ့ကလက်နက်ခဲယမ်းအများအပြားသိမ်းဆည်းရရှိမှုနဲ့ FTC 2000G တိုက်လေရင်တစ်စီးကိုလည်းပြစ်ချနိုင်ခဲ့မှုတို့ကို KNDF ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ ဆက်လက်ပြီးတော့ကရင်ပြည်နယ်ဘလူးချောင်းမှာစစ်သားရုပ်အလောင်းများဆက်လက်တွေ့ရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကရင်ပြည်နယ်မှာရှိတဲ့ဘလူးချောင်းအတွင်စစ်သားရုပ်အလောင်းများကိုဇက်တိုက်တွေ့ရှိနေပြီးတော့၎င်းတို့ဟာစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေဖြင့်စုဆောင်းထားသူများဖြစ်နိုင်ကြောင်းကရင်စစ်ဘက်ဆိုင်ရာတရင်ရင်မြင့်များက People Spring ကိုပြောကြားထားပါရီစက်တင်ဘာလ1ရက်နေ့ကစစ်မှုထမ်းတပ်သားရုပ်အလောင်း3လောင်းကိုတွေ့ရှိခဲ့ပြီးတော့စက်တင်ဘာလ2ရက်နေ့မှာနောက်ထပ်တလောင်းထပ်မံတွေ့ရှိခဲ့ရတယ်လို့သိရပါရီတွေ့ရှိတဲ့ရုပ်အလောင်းများမှာတပ်ဖြတ်ခံထားရတယ်လို့ယူဆရပြီးတော့၎င်းတို့ဟာလူငယ်နဲ့လူလက်ပိုင်းအွယ်များဖြစ်တယ်လို့သိရပါရီတွေ့ရှိတဲ့ရုပ်အလောင်းများရဲ့အသက်အရွယ်ဒဏ်ရာပုံစံများနဲ့၎င်းတို့ရဲ့ရာထူးအဆင့်အတန်းများအရ၎င်းတို့ဟာစစ်တပ်အတွင်ထွက်ပြေးရန်ကြိုးစားမှုအမိန့်မနာခံမှုသို့မဟုတ်ပြဿနာဖြစ်ပွားမှုများကြောင့်စစ်သားအချင်းချင်းတက်ဖြတ်ပြီးတော့စွန့်ပြစ်ခံရခြင်းဖြစ်နိုင်တယ်လို့သိရပါပါတယ်ခင်ဗျာဆလဘီမော်လိုင်းမြို့နယ်မှာရှိတဲ့တောင်းအင်စစ်စခန်းကိုစစ်ကောင်စီတပ်သားနဲ့ပြူစော်ထီးများဆုံးခွာထွက်ပြေးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်စက်တင်ဘာလ1ရက်နေ့ညပိုင်းမှာမော်လိုင်းမြို့နယ်မှာရှိတဲ့တောင်းအင်စစ်စခန်းမှာအကြမ်းဖက်စစ်သားများနဲ့ပြူစော်ထီးအဖွဲ့ဝင်များအားလုံးစခန်းဆုံးခွာထွက်ပြေးသွားတဲ့အတွက်ကြောင့်တိုက်ပွဲဖြစ်ပွားခြင်းမရှိဘဲစခန်းကိုသိမ်းပိုက်နိုင်ခဲ့ကြောင်းဒေသစစ်ရေးသတင်းများအရသိရပါသည်။ဩဂုတ်လ15ရက်နေ့ကမော်လိုင်းမြို့နယ်မှာရှိတဲ့ထော်တာပြူစခန်းကိုတော်လိုင်းရေးတပ်ဖွဲ့များကသိမ်းပိုက်ပြီးတဲ့နောက်တောင်းအင်စစ်စခန်းကိုထွက်ပေါက်တစ်ခုသာဖြန့်ပြီးကပက်လေဝိုင်းပိတ်ဆို့ထားခဲ့တယ်လို့သိရပါသည်။တောင်းအင်ကျေးရွာမှဆုတ်ခွာသွားတဲ့စစ်သားများနဲ့ပြူစော်ထီးအဖွဲ့ဝင်များဟာအော်နာပင်ကျေးရွာအုပ်စုလမ်းပိုင်းမှကင်းတက်ရွာကို၎င်းတောင်တွင်းရွာချောင်းပြရှိလောင်းကောင်းစစ်စခန်းကို၎င်းတောင်တွင်းရွာညောင်တပြေရွာညောင်ဝန်းရွာမှတဆင့်ချင်းတွင်းမြစ်ကိုဖြတ်ကမော်လိုင်းမြို့ပေါ်မှာရှိတဲ့ခမရ364 365နဲ့366တပ်ရင်းများကိုတွားရောက်ပူးပေါင်းနိုင်ပွဲရှိတယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးတော့ Homeland Leader စခန်းမှဘူအဆင့်ရှိသူကိုကိုကိုတနက်ဖြန်အဆုံးစီရင်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းဟ ோம் မလင်းမြို့မှာရှိတဲ့လေးတဲ့စခန်းမှာတောင်ဝန်ထမ်းဆောင်နေတဲ့ဘူအစင်းရှိအရာရှိမြက်ကိုကိုဟာစက်တင်ဘာလ3ရက်နေ့မှာချင်းတွင်းမြစ်ကူးတံတားအနီးကတ်တာရွာဘက်ချမ်းမှာလုံခြုံရေးတောင်ဝန်ထမ်းဆောင်နေစဉ်တနက်ဖြန်ကိုကိုကိုပြစ်တက်အဆုံးစီရင်ခဲ့ကြောင်းမုံရွာမြို့နယ်သတင်းမှန်ပြန်ကြားရေးမှအတိအပြီးထုတ်ပြန်ထားပါရီ။မြက်ကိုကိုဟာစစ်ကောင်စီရဲ့လေးတဲ့မှာဘူအစင်းရှိတဲ့အရာရှိတဦးဖြစ်ပြီးတော့စက်တင်ဘာလ2ရက်နေ့ညပိုင်းမှာလေးတဲ့မှာအရာရှိတဦးက၎င်းရဲ့နေအိမ်ကိုရောက်ရှိလာပြီးတော့ဖိအားပေးစေခိုင်းမှုများပြုလုပ်ခဲ့တယ်လို့ဆိုပါရီ။စစ်ကောင်စီတပ်အတွင်စစ်သားများနဲ့အရာရှိများအကြားဖိအားပေးမှုများနဲ့စိတ်သက်သာဆင်းမှုများကြောင့်ကိုကိုကိုအဆုံးစီရင်မှုများမကြာခဏဖြစ်ပေါ်နေတယ်လို့ဆိုထားပါရီ။ပြီးကြတဲ့လအတွင်ခင်ဦးမြို့နယ်ပြင်းထောင်ပြူချံမှာတက်သားအောင်ဖြိုးကဘူကြီးကျော်သူလှိုင်ကိုပြစ်တက်ခဲ့ပြီးတော့၎င်းကိုဘူကြီးရဲ့တပည့်များကတက်ဖြတ်ခဲ့တဲ့ဖြစ်စဉ်တစ်ခုလည်းဖြစ်ပေါ်ခဲ့တယ်လို့သိရပါတယ်။ဒါအပြင်ကောလင်းမျိုးနယ်မှာလည်းတက်ချက်ကြီးအပါဝင်စစ်သား၄ဦးကိုတက်သားတအုပ်ကတက်ဖြတ်ပြီးတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တံထွက်ပြေးအလင်းဝင်ခဲ့တဲ့ဖြစ်စဉ်တစ်ခုလည်းရှိခဲ့တယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီတပ်အတွင်စစ်သားများအား၎င်းတို့ရဲ့မိသားစုများဖြင့်ထိန်းချုပ်ထားမှုများရှိပြီးတော့မိသားစုများရဲ့အားပေးထောက်ခံမှုမရရှိသူများဟာထွက်ပေါက်မရှိတဲ့အခြေအနေများကြောင့်ကိုကိုကိုအဆုံးစီရင်မှုသို့မဟုတ်တိုက်ပွဲအတွင်းအသေးခံမှုများများပြားလာနေတယ်လို့သိရပါပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက် Carshell နဲ့ပတဲဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးပြည်ရင်းသတင်းတွေကိုတော့ຫນွေဦးမှကတင်ပြပေးတော့မှာဖြစ်ပါတယ်ရှင်
မင်္ဂလာမနက်ခင်းပါရှင်2025ခုနှစ်စက်တင်ဘာလ4ရက်နေ့ရေဒီယို NUG မနက်ခင်းပြည်တွင်သတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမမပထမဦးဆုံးတင်ပြပေးမယ့်သတင်းကတော့ပခိုင်တိုင်းမရပအစိုးရဇွဲပြေးပိုင်ကိုစစ်တပ်ကဖမ်းဆီးတဲ့သတင်းဖြစ်ပါတယ်ရန်ကုန်မြို့တောင်မွေးမြို့နယ်ကြောင်မြောင်းရပ်ကွက်မှာနေထိုင်တဲ့ပခိုင်တိုင်းမရပအစိုးရဇွဲပြေးပိုင်ခေါ်မောင်အယ်ဖာကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစက်တင်ဘာလ3ရက်နေ့လည်2နာရီ30မိနစ်ခန့်မှာအကောင်းရင်နေအိမ်မှာဝင်ရောက်ဖမ်းဆီးခဲ့တယ်လို့သတင်းရရှိပါတယ်ဖမ်းဆီးမှုမှာအရဲဝင်းနဲ့မျက်နှာဖုံးဆွတ်ထားတဲ့စစ်သားများနဲ့ရဲတပ်ဖွဲ့ဝင်များပါဝင်ခဲ့ပြီးဇွဲပြေးပိုင်ကိုလက်ထိတ်ခတ်ကကားနဲ့ခေါ်ဆောင်သွားခဲ့တယ်လို့သိရပါတယ်စစ်တပ်တရင်ရင်းမြစ်တူကမှဇွဲပြပိုင်ဟာအရခတ်တက်တော် AA နဲ့ဆက်ဆက်မှုရှိတယ်လို့ဆွဆွဲပြီးဖန်ဆီးခဲ့တယ်လို့ AAMIJ တရင်ဌာနကပြောကြားခဲ့ပေမဲ့စူမာဆွဆွဲချက်နဲ့ပတ်သက်ပြီးအသေးစိတ်ချက်လက်တွေထုတ်ပြန်ခြင်းမရှိသေးပါဘူး။တပ်20ကျော်အရွယ်ရှိတဲ့ဇွဲပြပိုင်ဟာတခိုင်းပြည်နယ်တောင်ကုန်းမြို့နယ်မအီမြို့ဇာတိဖြစ်ပြီးရန်ကုန်မြို့မှာမိသားစုဝင်များမရှိဘဲတူရဲနေထိုင်လို့ဖြစ်ကစက်တင်မြင်းစားအရကန်တချင်းရဲ့ပိုင်ရှင်ဖြစ်တဲ့အပြင်တရေးဆရာဖြစ်လေလောက်ကိုင်းကဝစ်တဲ့ brand များထုတ်လုပ်ရောင်းချသူလည်းဖြစ်တယ်လို့သိရပါတယ်။ရန်ကုန်မြို့မှာရခိုင်တိုင်းသားများပါဝင်အခြားတိုင်းနဲ့ပြည်နယ်များမှာလူငယ်တွေကိုပြစ်မှတ်ထားပြီးစစ်ကောင်စီတပ်ဖွဲ့တွေကဖမ်းဆီးထောင်ချမှုတွေရှိနေကဒုသဖြင့်စစ်ရှောင်လာသူများကိုရက်ကွက်အုပ်ချုပ်ရေးမှူးတွေကနေတဆင့်စောင့်ကြည့်နေတယ်လို့သိရပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့ဝန်းနည်းမှာမြို့သားဆက်ဦးထက်မနယ်ပေါ်တာဆွဲဖမ်းဆီးခံရတဲ့သတင်းဖြစ်ပါတယ်။မလေးတိုင်းမိထီလာခန့်ဝန်ရင်းမျိုးနယ်မှာမြို့သားဆက်တဦးထက်မနည်းကိုစစ်ကော်မရှင်တပ်သားတွေကပေါ်တာဆွဲဖမ်းဆီးသွားတယ်လို့ Voice of One Twin ကဖော်ပြပါရယ်စက်တင်ဘာလ2ရက်ညနေ9နာရီခွဲကမှပင်တလဲမိထီလာလမ်းဘေးရှိတောင်ဆယ်ရွာမှနွားချောင်းသား2ဦးရွာမြောက်ဖက်လမ်းဘေးမှာပေါ်တာဆွဲဖမ်းဆီးခံခဲ့ရတယ်လို့စစ်ရုံမှမိဖွားလူနာစောင့်နေတဲ့မြို့သားတဦးလည်းဈေးထွက်ဝယ်စဉ်ချော်ဆွဲခံခဲ့ရတယ်လို့ဆိုပါတယ်လာတူစမုံရွာမှာယနေ့9နိုင်ခွဲကန်ကအင်းစီကား20စိုက်ကဲ9စီးနဲ့ဝင်ရောက်လာတဲ့စစ်ကော်မရှင်တပ်သားများကပေါ်တာဆွဲဖမ်းဆီးခဲ့ရစမုံရွာသားတဦးနဲ့တယံလာလုံနေတဲ့နဘဲကန်ရွာသားနှစ်ဦးပါသွားခဲ့တယ်လို့သိရပါတယ်။ထိုနေ့ညနေပိုင်းမှာပဲအမြန်လန်းဘေးအင်းကုန်းချင်းရွာဆန်ဆက်ထဲကိုစစ်ကော်မရှင်တပ်သားတွေဝင်ရောက်ပေါ်တာဆွဲဖမ်းဆီးခဲ့ရမှာဆန်ဆက်ပိုင်ရှင်သားကုကုကားလာရွာနဲ့ကံပတ်လေရွာတို့ကအလုလာလုံနေတဲ့လူငယ်3ဦးစုစုပေါင်း4ဦးပါသွားတယ်လို့ဆိုပါတယ်။ဒါအပြင်မနက်7နာရီခန့်ကလည်းတဖန်ချင်းရွာကရွာသားတဦးချောဆွဲခံခဲ့ရသေးတယ်လို့သိရပါတယ်။ဒါအပြင်စစ်ကော်မရှင်တပ်သားတွေဟာမြို့နယ်နောက်ပိုင်းကကျေးရွာတွေကိုစိုက်ကဲနဲ့အမြဲပတ်နေပြီးလမ်းသွားလင်းလာပြည်သူတွေကိုပတ်တာဆွဲဖမ်းဆီးနေတာကြောင့်ပြည်သူတွေအနေနဲ့ရှောင်ကင်းသွားကြဖို့အတိအသေးထားပါတယ်ရှင်။ဆက်လက်ပြီးမန္တလေးဒေသပြည်သူတော်လှန်ရေးအားစုများပေါင်းစပ်ညီနိုင်မှုစင်ကြယ်၏လုပ်ငန်းများစင်ပြေချောမွေ့စီရေးအတွက်ဒီပညာထောက်ကူပြုဖွဲ့ကိုတီးပြုဖွဲ့စည်းတဲ့တရင်ကိုတင်ပြပေးပါအောင်မယ်။မန္တလေးဒေသပြည်သူတော်လှန်ရေးအားစုများပေါင်းစပ်ညီနိုင်မှုစင်ကြယ်လုပ်ငန်းများစင်ပြေချောမွေ့စီရေးအတွက်ထောက်ပံ့ဖြစ်စေရန်ဒီပညာထောက်ကူပြုဖွဲ့ကိုမန္တလေးဒေသပြည်သူတော်လှန်ရေးအားစုများပေါင်းစပ်ညီနိုင်မှုစင်ကြယ်ပထမအကြိမ်အစည်းအဝေးဒုတိယနေ့စက်တင်ဘာလ3ရက်နေ့တွင်အတီးပြုဖွဲ့စည်းခဲ့ကြောင်း CRMH မှတရင်ထုတ်ပြန်ပါတယ်။စည်းဝေးကိုမန္တလေးဒေသပြည်သူတော်လှန်ရေးအားစုများပေါင်းစပ်ညီနိုင်မှုစင်ကြယ်တက်ရောက်ခွင့်ရှိသူကိုယ်စားလှယ်တရလေးဦးတက်ရောက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒါအပြင်မန္တလေးဒေသကြာကာလနိုင်ငံရေးစီမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညီနိုင်းနဲ့မူကြမ်းရေးဆွဲရေးကော်မတီကရေးသားပြုစုထားတဲ့မန္တလေးဒေသကြာကာလနိုင်ငံရေးစီမံမူကြမ်းနဲ့မန္တလေးဒေသပြည်သူတော်လှန်ရေးအားစုများပေါင်းစပ်ညီနိုင်းမှုစင်ကြယ်လုပ်ငန်းလမ်းညွှန်အားတက်ရောက်သူများကဆွေးနွေးတီးပြုခဲ့တယ်လို့သိရပါတယ်။ဆက်လက်ပြီးပနမအဆင့်တီးပြုထားတဲ့မန္တလေးဒေသကြာကာလနိုင်ငံရေးစီမံကိုမန္တလေးတိုင်းလွှတ်တော်သူပြေဖို့တင်သွင်းသွားမှာဖြစ်ပြီးစီမံအားပြီးသက်တည်ပြုပြီးတာနဲ့ပေါင်းစပ်ညီနိုင်မှုစင်ကြံကိုထပ်မံခေါ်ယူတာစီမံမှာပြဋ္ဌာန်းချက်များကိုဆက်လက်အကောင်အထည်ဖော်ဆောင်ရွက်သွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။နောက်ထပ်တင်ပြပေးဦးမယ့်သတင်းကတော့ဩဂုတ်လတွင်ကျေးရွာပေါင်း39ရွာကို PSLF TNL မျိုးသမီးဖွံ့ဖြိုးတိုးတက်ရေးဌာနမှတွင်စဉ်အသိပညာပေးမှုများပြုလုပ်ခဲ့တဲ့သတင်းပဲဖြစ်ပါတယ်။ပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF TNL ရဲ့မျိုးသမီးဖွံ့ဖြိုးတိုးတက်ရေးဌာနဟာအဂုလာတလအတွင်းခြေရွာပေါင်း39ရွာမှရှိတဲ့ပြည်သူလူထုများထံသိပညာပေးမှုများကွင်းစင်ပြုလုပ်ဆောင်ရွက်နိုင်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။နမ်ဆန်မြို့နယ်ရှိခြေရွာ3ရွာ၊ဒီပေါင်းမြို့နယ်ရှိခြေရွာ2ရွာ၊မန်တုံမြို့နယ်ရှိခြေရွာ2ရွာ၊နမ်တူမြို့နယ်ရှိခြေရွာ19ရွာ၊နမ်ခမ်းမြို့နယ်ရှိခြေရွာ11ရွာ၊မိုးကုံးမြို့နယ်ရှိခြေရွာ3ရွာတို့ကိုသိပညာပေးမှုတွေပြုလုပ်ခဲ့တယ်လို့ဖော်ပြထားပါတယ်။ဆိုပါမြို့နယ်6ခုမှပြည်သူလူထုစုစုပေါင်းလူဦးရေ1920ဦးကိုမျိုးသမီးနဲ့ပညာရေး၊မျိုးသမီးနဲ့ပျော်ရွှင်သောမိသားစု၊မျိုးသမီးနဲ့ကျန်းမာရေး၊မျိုးသမီးနဲ့မူရည်ဆေးဝါး၊မျိုးသမီးနဲ့မိသားစုစီမံကိန်း၊မျိုးသမီးနဲ့အမွေဆက်ခံခြင်း၊မျိုးသမီးပေါ်ကျန်းဖတ်မှုနဲ့စံကျော်သက်ပြောင်းလဲမှုစသည့်အကြောင်းအရာတွေကိုတည်ပညာပေးပြုလုပ်ခဲ့တယ်လို့သိရပါဗျ။ DSLF DNL ရဲ့မျိုးသမီးကွင်မျိုးတိုးတက်ရေးဌာနအနေနဲ့တအောင်းပြည်အတွဲ မျိုးသမီးများပေါ်အကြံဖတ်မှုရောကြစေရေးလုပ်ငန်းစဉ်များမျိုးသမီးစွမ်းရည်မြင့်တင်ရေးနဲ့စီရင်ရေးလုပ်ငန်းစဉ်များအိမ်နွေးမှုနဲ့ဝင်ငွေလှည့်ပတ်စီးဆင်းမှုလုပ်ငန်းစဉ်များချမှတ်ကကောင်းထည်ဖို့ဆောင်ရွက်လျက်ရှိတယ်လို့အတည်ပြုထားပါတယ်ရှင်။တန်နွမ်းမြို့နယ်က IGP များကို HGCO မှရေးပေါ်စာနှိတ်ခါများထောက်ပံ့ကူညီပေးခဲ့တဲ့တဲ့တင်ကိုလည်းတင်ပြပေးချင်ပါတယ်။ပခံပြည်နယ်တန်နွမ်းမြို့နယ်တိုင်းနယ်ကိုကူမှစစ်ပေးဆောင်ပြည်သူတွေကိုရေးပေါ်စာနှိတ်ခါကူညီထောက်ပံ့ပေးခဲ့တယ်လို့လူသားချင်းစာနာထောက်ထားရေးနဲ့ခွင့်မျိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးရုံး HGCO ကထုတ်ပြန်ထားပါတယ်။2025ခုနှစ်ဇူလိုင်လနဲ့ဩဂုတ်လအတွင်းမှာတန်နွမ်းမြို့နယ်တိုင်းနယ်ကိုကူမှရေးပေါ်စာနှိတ်ခါအကူအညီလိုအပ်နေတဲ့စစ်ပေးဆောင်အိမ်အောင်စု2188စုလူဦးရေ8049ဦးတို့ကိုရခိုင်မျိုးသားဖွဲ့စုရဲ့ထောက်ပံ့မှုနဲ့စံအိတ် 1164 အိတ်ကူညီထောက်ပံ့ပေးခဲ့တယ်လို့ဆိုပါရယ် HGCO အနေနဲ့အရခပြည်တောင်ဘက်မြို့နယ်များနဲ့အခြားမြို့နယ်များရှိကူညီထောက်ပံ့မှုများရှိသေးတဲ့စစ်ပေးဆောင်များကိုရေးပေါ်စာနှိတ်ခါအကူအညီများဆက်လက်ထောက်ပံ့နိုင်ဖို့ဆောင်ရွက်နေတယ်လို့အတည်ပြုထားပါတယ် HGCO ကကောက်ခံရရှိထားတဲ့အချက်လက်တွေအရတန်နွမ်းမြို့နယ်မှာစစ်ပေးဆောင်အိမ်အောင်စု2345စုလူဦးရေ8098ဦးရှိနေပြီးပြီးခဲ့တဲ့မေလနဲ့ဇွန်လ2လတာကာလအတွင်းစံအိတ်142အိတ်ကိုသာဒေသခံလူမှုဖွဲ့စည်းတစ်ခုစီကကူညီထောက်ပံ့မှုရထားတာကိုတွေ့ရတယ်လို့ဆိုပါရယ်2025ခုနှစ်အတွင်းတန်နွမ်းမြို့နယ်မှာလူသားချင်းစာနာထောက်ထားရေး project 3ခုသာဝင်ရောက်လျက်ရှိပြီးစီမံကိန်းတစ်ခုမှာ PCB ဖြစ်တယ်လို့သိရတာကြောင့်လူသားစာနာမှုဖွဲ့စည်းများအနေနဲ့လိုအပ်ချက်မြင်မှာပြီးအကူအညီထောက်ပံ့ရရှိမှုနေပါနေတဲ့မြို့နယ်များမှာစစ်ပေးဆောင်ပြည်သူတွေကိုရေးပေါ်ကူညီထောက်ပံ့မှုများပေးအပ်နိုင်ရေးလေးနက်ထားလှုံ့ဆော်ကြဖို့တိုက်တွန်းထားပါတယ်ရှင်ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ဇူလိုင်လနဲ့ဩဂုတ်လအတွင်းအကြမ်းဖက်စစ်တပ်လေးကြောင်းနဲ့လက်နက်ကြီးပစ်ခတ်တိုက်ခိုက်မှုများကြောင့်ရပ်သားပြည်သူ216ဦးသေဆုံးရတဲ့သတင်းပဲဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးတင်းကနေကောက်ယူထားတဲ့သတင်းအချက်အလက်တွေအရ2025ခုနှစ်ဇူလိုင်လ10ရက်နေ့မှဩဂုတ်လ30ရက်နေ့အထိနိုင်ငံတော်ဝန်မှအကြမ်းဖက်စစ်အုပ်စုရဲ့လေးကြောင်းနဲ့တိုက်ခိုက်မှုကြောင့်မျိုးသမီး83ဦးနဲ့မျိုးသား89ဦးစုစုပေါင်း160ဦးသေဆုံးခဲ့တာကိုအညီနဲ့တကွအတည်ပြုနိုင်ခဲ့ပြီးဇူလိုင်ရက်အတွက်မှသက်၈နှစ်အောက်ကလေးငယ်36ဦးပါဝင်ကြောင်း AAPP မှတည်ပြထုတ်ပြန်ပါတယ်။ဇူပါသေးဆုံးသူ160ဦးနဲ့သခိုင်းတိုင်းမှာ44ဦးနဲ့သေဆုံးမှုအများဆုံးဒေသဖြစ်ပြီးကယားပြည်နယ်မှာ32ဦးနဲ့သေဆုံးမှုဒုတိယအများဆုံးဒေသဖြစ်တယ်လို့ဖော်ပြထားပါတယ်။ဇူပါကာလအတွင်းနိုင်ငံတော်ဝန်အချမ်းပတ်စုံစုရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်မျိုးသမီး28ဦးနဲ့မျိုးသား29ဦးစုစုပေါင်း56ဦးသေဆုံးခဲ့တာကိုညီနဲ့တကွအတည်ပြုနိုင်ခဲ့ပြီးထို့ရဲ့အတွက်မှသက်၈နှစ်အောက်ကလေးငယ်14ဦးပါဝင်တယ်လို့သိရပါတယ်။ဇူပါသေဆုံးသူ56ဦးနဲ့တနင်္လာရီတိုင်းမှာ12ဦးနဲ့သေဆုံးမှုအများဆုံးဒေသဖြစ်ပြီးပဲခူးပြည်နယ်မှာ12ဦးနဲ့သေဆုံးမှုဒုတိယအများဆုံးဒေသဖြစ်တယ်လို့အသိပေးထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ Carshare နဲ့ Bread Pool တို့ကပေးပို့ထားတာပဲဖြစ်ပါတယ်ရှင်။
တော်ရရှိများရှင်အခုဆက်လက်ပြီးတယောဇာကဏ္ဍကိုဆက်ချင်ပါတယ်ရတနာဘုံဆရာမှတ်ကြီးရေးသားထားပြီးလွတ်လပ်မှုခန်းစားတင်ဆက်ထားတဲ့ဘောမှုထံဥမာတစ်ပါးထုစရာမရှိလို့အမည်ရတဲ့တယောဇာကိုနားဆင်ကြရမှာဖြစ်ပါလိမ့်ရှင
်ဘောမှုထံဥမာတစ်ပါးထုစရာမရှိလို့တက်လက်တော်နေမှာဇပွဲတို့ဝုဆောင်ဝတ်တရေကျိုးကလေပြိုးလိုက်တော့မေယိုးတွေကတွေ့သည်မဆွဲတတ်သေးသွင်းဖို့လောက်ကြပြီလေတက်သားတင်နေမှာတတ်အားဖြစ်မယ်မဟုတ်ရင်ဖော်ကာ70ကိုဆက်နှိုးထားရကိန်းဆိုင်မယ်ဆိုတော့တိုင်းသူပြည်သားတွေလည်းအုံမွေလုံးတဲ့ထဲ့မွေခံရတဲ့ကြောက်ခဲတွေကိန်းဆိုင်ရတာပါတရေကျိုးမာမီလှိုင်ကဘူအောင်တင့်လီတန်နဲ့ဤအာဝူတွေတိတ်မိုက်တဲ့တောင်လှုပ်သွားသေးအဲ့ဒီလိုပြောလို့ဘူအောင်တင်လိုမြန်တနတ်စွမ်းပြမလားမှတ်တာပယ်ဟုတ်မလဲတက်သားတွေရရင်ဆုံးရှုံးသွားတဲ့တိုက်ရပါပစ္စည်းတွေကိုပြန်လုပြမဟဲ့ဆိုပြီးအပုံးချင်းပဲချင်းသွားလျက်ရှိတဲ့ကောင်တွေကိုဘာမှစွတ်သုံးမကြဘူးလို့လဲတဲ့မချဲရဲဘူးလေခိုးကဝိုင်းဖြဲလိုက်ရင်ဖော်ကာ4000ဆက်မနှိုးလိုက်ရဘူးဖြစ်သွားမှာပေါ့သူ့ကိုလိုင်းပေါ်တက်ပြီးခွေးမောင်းတို့လိုမောင်းချနေတဲ့မပါတာတွေကိုတော့အချုပ်ထဲတရက်မသိပ်ရဲတာကြည့်အစဲလေးလျှော့အောင်သာအချုပ်ထဲခေါ်ခေါ်အံ့ရတာဖမ်းတယ်ထင်မနေနဲ့အောင်အခုပဲကြော်ဆိုးဦးကိုအမ်းမန်းသိတော့ကြောင်မျိုးမင်းကအားကြမခံတဟီတဟာလှုပ်ပြန်ပြီနပခတိုင်းမှုကိုအေအေကလက်နဲ့ချဖို့ပြောလို့နရက်တရွေးဆွတ်တဲ့အဆင်မဟုတ်ဘူးတီးနဲ့ကော့ပန်းတာဆိုပြီးခွီးနေတယ်ကြံတဲ့ကောင်တွေလည်းတစီစီလှုပ်နေကြပြီ တို့ရဲ့အသာထောင်းမာမီလိုင်းနဲ့တွေ့မှရုရှားစစ်ဗိုလ်ချုပ်တွေလဲတီရီရေရှန့်တွေပါတွေဖြစ်ကုန်ပြီတော်သေးတီရီမှာပွဲမပေးလို့မဟုတ်လို့ကတော့ရုရှားဗိုလ်ချုပ်တွေဂုံးကြော်တရားအောက်နားမှာလက်ရလက်ရလုံနေမှာနေအောင်သေးအဲ့ကောင်တွေကလည်းဂျင်းထက်ချက်ဘယ်သူမှမဖတ်မကြည့်တဲ့မီဒီယာမှာထည့်ပေးမှာကို Time တို့နယူးဝစ်တို့လိုလိုနဲ့အင်တာဗျူးတွေလုပ်အဲ့ဒါကိုအဟုတ်မှတ်ပြီးမာမီလိုင်ကသူ့သားသမီးတွေခိုးစားအဲယိုးသားတယ်ဘာညာအတီပေါက်တွေအုပ်လို့အုပ်သူ့လက်ထက်မှာထွက်လာလိုက်တဲ့အသက်တွေအဲတက်လာလိုက်တဲ့စီးပွားရေးတွေလို့နှုတ်သီးပလတ်ကျွလို့ကျွတ်ရွေးကောက်ပွဲကလည်းလှုပ်ကိုလှုပ်မှားတဲ့အစဉ်ပြေရင်ပြေသလိုတလတရက်ကွက်လောက်ဖြစ်ဖြစ်လှုပ်မှားတဲ့ချေဥတောင်14နှစ်လောက်ရေးတာဆိုတော့သူ့ရွေးကောက်ပွဲလဲ15နှစ်16နှစ်လောက်ကြာချင်းကြာမှာပေါ့ကျွန်တော်ကအလုပ်တစ်ခုကိုတည်တည်ချာချာလုပ်တတ်တာလေတဲ့ကျွန်တော်ကစကားသာမပြီးတာပါတဲ့အလုပ်ကတော့ဥကြုံကြုံလုပ်တတ်ပါတယ်တဲ့တကယ်ငစားမာမီနော်ကျွန်တော်ကပူတင်လိုအရက်မရှိပင်မဲ့တဲ့ညစ်ပတ်တဲ့နေရာမှာတော့ပူတင်ကိုလည်းလူမထင်ပါဘူးတဲ့စွဖားဆွဲတဲ့ခွေးလိုပဲသဘောထားပါတယ်တဲ့ခွေးချင်းတူပေမဲ့အမီးနှံ့กว่าဆိုသလိုခင်ဗျားတို့ရုရှားအာမေကစွဖားဆွဲတဲ့ခွေးဆိုတာကျွန်တော်မြန်မာအာမေကစွပြီးဖားတဲ့ခွေးကိုဘယ်လို့မှမမိပါဘူးတဲ့ရုရှားကောင်ကော့နေအောင်ခံရတာသူခင်ဗျားဘော်ဒါကြီးဒေါ်လာလေးမြက်မြက်ရလို့သာတွားဖြီးဖြီးပြနေရရှာတာကပ္ပနျူကလီးယားသခင်ကိုမြန်မာနျူကလီးဆွာဘရင်ကကြိတ်တာကြိတ်တာများကြိတ်တာကြိတ်တာများပိတ်တာတော့ချီတွင်တဲ့ကြတယ်လို့လေတကယ်က translator software တွေကမြန်မာစကားအတွက်ကဝါတတာဆင်ပဲရှိသေးတာအဲ့ဒါကိုဟိုကောင်ကလည်းသိတယ်လို့ခေါင်းလေးတညံ့ညိတ်မြစ်တောင်လေးခတ်လိုက်နဲ့စိတ်ဝင်စားဟန်ပြလိုက်တော့မာမီလှန့်ခမားမေးလီငော့ငော့ငော့ငော့ပြီးပြောနေတော့တာလေအမေတရားတော်အစ်စ်ဟောလိုက်သေးဗါတဲ့မကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားတဲ့ဘယ်လိုများ translate လိုက်တယ်လဲဆိုတာစိတ်ဝင်စားချက်မကောင်းမှုရှောင်နဲ့ကောင်းမှုဆောင်တို့နှစ်ယောက်စိတ်ကိုအဖြူရောင်ဆေးမှုတ်ရမယ်လို့များပြန်ပေးလိုက်ရင်တော့ဖြင့်ဘုရားပါပေါ်တော်တော်တွေဟောတယ်ထင်ကုန်မကျွန်တော်ကဘာမဆိုလုပ်ရဲတဲ့ကျွန်တော်ဒီစကားကိုအာနာမသိခင်ကလေးကပြောခဲ့တာအခုလဲကြုံရင်ကြုံတယ်လို့ပြောပြောနေရတယ်တဲ့မယုံမှဆိုးလို့တကယ်တော့ကျွန်တော်ကဘာသာတရားအားထားလိုက်စားသူပြီးပြီးဖျားဟောနဲ့အညီပြောတယ်ဆိုတာတိုင်းပြည်ကတိတ်သဘောမပေါက်ကြဘူးကျွန်တော်ကိုးကွယ်တဲ့ဗုဒ္ဓရှင်တော်မြတ်မိမ့်မာခဲ့တာရှိတယ်သူသားလေးကိုရင်ဝှက်လာတော့အရေးတကြီးတန်းပြောရတဲ့ဆုံးမစကားပေါ့လေချစ်သားရဟုလာတဲ့လိန်မပြောနဲ့တဲ့လောကမှာလိန်ပြောတဲ့သူမလုတ်ရဲတာပါမှမရှိဘူးတဲ့တရေကျိုးမာမီလန်ရဲ့တက်လက်တော်နေ့မိခွန်းနဲ့ရုရှားငပွေးနဲ့ထင်ရပြူးမှကောက်နှုတ်သည်ယတနာပုံဆရာမှတ်ကြည့
်သောဒရှင်များရှင်ဒီနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လိုင်းရေးဒေဂီတာအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်ခင်ဝမ်းရဲ့ဆိုလမွန်ငါတို့အပြန်ဆိုတဲ့ဒီသချင်းကို TDF D3 ကရဲဘော်တွေကတီးဆိုတင်ဆက်ပေးထားပါတယ်။ဒီသချင်းလေးကိုနားဆင်ပြီးတဲ့အခါမှာတော့ကျမတို့ရဲ့မနက်ခင်ရေဒီယိုအန်ယူဂျီထုတ်လွှင့်မှုကိုရနာတော့မှာဖြစ်ပါတယ်။သဒ္ဒရှင်ပေါင်းတရားပျော်ရွှင်ချမ်းမြေတဲ့ဒေတာကိုရရှိပိုင်ဆိုင်နိုင်ကြပါစေရှင်။
ခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထွေးကြပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါရှင် မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစိတ်နှာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရပါ